ရန်ကုန်တက္ကသိုလ်အဆင့်မြင့်တင်ရေးအဓိကစီမံကိန်းတွေကတစ်ခုဖြစ်တဲ့တက္ကသိုလ်ပတ်လည်ဖောက်ဖို့အတွက်တက်တန်းရဲ့တစ်ပင်တွေခုတ်လွှဲနေတာကိုရပ်ဆိုင်ပေးဖို့ရန်ကုန်တက္ကသိုလ်ကျောင်းသားများသမ္မတကဒီကနေ့စံတာပြတောင်းဆိုခဲ့ကြပါတယ်။တက္ကသိုလ်ဝင်အတွင်းကနှစ်ရှည်ပင်တွေကိုခုတ်လွှဲရမှာဘယ်သူ့ကိုမှအသိမပေးခဲ့တဲ့အတွက်လူမှုကွန်ရက်တွေမှာလည်းဝေဖန်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။ဒီစီမံကိန်းဆက်ပြီးတော့လှုပ်ရေးမလှုပ်ရေးအားလုံးရဲ့သဘောတူညီချက်နဲ့သာဆက်ပြီးတော့ဆောင်ရွက်သွားဖို့တက္ကသိုလ်အုပ်ချုပ်ရေးတိုင်းတာဝန်ရှိသူတွေဆရာဆရာမတွေနဲ့သမ္မတအဖွဲ့ဝင်တွေဒီကနေ့တွေ့ဆုံပြီးယာယီသဘောတူညီချက်ရခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းထောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
ရန်ကုန်တက္ကသိုလ်ဝင်အတွင်းဆောင်ရွက်နေတဲ့တက္ကသိုလ်ပတ်လည်အတွက်စစ်ပင်တွေခုံလဲတာနဲ့ပတ်သက်ပြီးရန်ကုန်တက္ကသိုလ်ကျောင်းသားများတမကကဒီကနေ့ကံကွက်ဆန္ဒပြခဲ့ကြတာပါ။ကျောင်းသားတွေဆန္ဒပြနေတဲ့အချိန်မှာပဲအစိုးရပညာဦးစီးဌာနကညွှန်ကြားမှုနဲ့ဒုတိယညွှန်ကြားမှုအပါအဝင်ရန်ကုန်တက္ကသိုလ်ထူပါမောက်ခချုပ်ရန်ကုန်တက္ကသိုလ်ဆရာများတမကနဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကရန်ကုန်တက္ကသိုလ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့တို့ကတွေ့ဆုံပြီးဒီကိစ္စရှေ့ဆက်ဘယ်လိုလုပ်ဆောင်သင့်လဲဆိုတာကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီနားကြီးကြောကြဆွေးနွေးကြကြပါမယ်တိကျတဲ့အမခန့်ချက်မျိုးတော့မရခဲ့ဘူးလို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကပြန်ကြားရေးနှင့်ပြည်မဆက်သွယ်ရေးတာဝန်ခံကိုအောင်ကောင်းဆက်ကပြောပါတယ
်တတိယကသူတို့အမခန့်ချက်မဟုတ်သေးဘူးအမခန့်ချက်မဟုတ်ဘူးဒီလုပ်ငန်းကြီးရက်ဖို့ဒီ wind road ဖောက်တာကြီး landscaping လုပ်တာကြီးရက်ဖို့ကတော့သူတို့ hardware committee ရှိတယ်သူ hardware committee ရဲ့ဒီအမဒီလိုဆုံးဟိုလိုရောအဲ hardware committee ကဆုံးဖြတ်ပြီးဒီလုပ်ငန်းကြီးကိုလုပ်တာဆိုတော့ကြောင့်မလို့ဒီဟာကြီးရက်ဖို့ဆိုလို့ရှိရင်အဲ့အချင်းချင်းဆွေးနွေးပြီးတော့အဲ့မှာပြန်ဆွေးနွေးပြီးတော့ဒီအဲ့ရဆုံးဖြတ်ချက်အဲ့ဒါမှတကယ်အမခန့်ချက်ရမယ်ဆုံးဖြတ်ချက်မျိုးထလာမှာဖြစ်တဲ့အတွက်ကြောင့်ဒီကမနက်ကလုပ်တဲ့အစည်းအဝေးကတော့ဒီအမခန့်ချက်ဟိုရှိရရှိတဲ့အစည်းအဝေးတော့မဟုတ်ဘူးပေါ့ဒီသူတို့ပြန်ဆွေးနွေးပြီးပြင်မယ်ဒီလုပ်ငန်းကိုပြစ်တာရက်ထားမယ်ဆိုတော့ကျွန်တော်တို့ဆိုတော့အချက်တွေကိုပဲလို့တော့လည်းသဘောတူထားတဲ့အချိန်တွေမှာပဲရှိသေးတယ်ပေါ့
ရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ Green Road နဲ့ Landscaping လုပ်ငန်းတွေကိုယာယီရပ်ဆိုင်ထားပြီးကျောင်းသားကျောင်းသူဆရာဆရာမတွေနဲ့ကျောင်းတော်ဝင်ရှိသူတွေအခုလအတွင်းမှာညှိနှိုင်းဆွေးနွေးပြီးအားလုံးရဲ့သဘောတူညီချက်အတိုင်းဆက်လက်ဆောင်ရွက်ဖို့ဒီကနေ့အစည်းအဝေးမှာယာယီသဘောတူညီချက်ရခဲ့ပါတယ်။အစိုးရပညာဦးစီးဌာနကလည်းရန်ကုန်တက္ကသိုလ်မှာဆောင်ရွက်နေတဲ့ Green Road နဲ့ Landscaping စီမံကိန်းအပါအဝင်တခြားဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအစည်းအဝေးဆုံးဖြတ်ချက်အတိုင်းသာဆောင်ရွက်မယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။ရန်ကုန်တက္ကသိုလ်ကိုနိုင်ငံတကာအသိမြင့်တဲ့တက္ကသိုလ်ပုံစံဖြစ်လာဖို့အတွက် Master Plan ရေးဆွဲလာတာနှစ်နှစ်လောက်ရှိနေပါပြီ။ရန်ကုန်တက္ကသိုလ်အသိမြင့်တွေဘဟုကော်မတီဥက္ကဋ္ဌအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဆောင်ရွက်နေတာပါ။တက္ကသိုလ်ပလန်ဆောက်လုပ်ဖို့အတွက်မလွတ်တဲ့တည်တွေကိုအခုတ်ခံရတဲ့ကိစ္စမှာရန်ကုန်တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့မှတာဝန်အရှိဆုံးဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ထိန်းသိမ်းကာကွယ်စောင့်ကြည့်ရေးအဖွဲ့ဥက္ကဋ္ဌဒေါက်တာထွန်းထွန်းနိုင်ကပြောပါတယ
်။စီမံရတော့ဖို့ဆိုဖို့ပါပဲ။နောက်ဖို့ဆိုတော့ဒီဘုံမှာရှိတဲ့အဲ့ဒါသူခုတ်သွားပါပဲအဲ့တော့ကျွန်တော်ကဒီဖွဲ့ဖွဲ့ပြီးတော့ဒါကိုဆုံးဖြတ်ပြီးတော့ရှင်ဒီနားမှာစိတ်ကြီးလက်ခိုင်းလို့မရအောင်ကျွန်တော်ကစိတ်နဲ့ခုတ်တဲ့အချိန်မှာကျွန်တော်အဖွဲ့ရရှိရရှိနေရအောင်ဟာဒီဟာတော့ဘယ်ဟာလုပ်တင်လဲဘယ်လိုဘယ်လိုခုတ်တင်လဲသူကကျွန်တော်တို့ရလက်လက်ကြက်ကြက်ခုတ်သွားဆိုတော့စီမံပြထားရတယ်စီမံခုတ်ချောက်ရတယ်ခုတ်ချောက်ရပြီးတော့အဲ့ဒါဘာလို့ခုတ်တာလဲညာလို့ခုတ်တာလဲဒါလို့ဖြစ်လာတာဘူးအဲ့လိုနေရအမိကကျွန်တော်တို့ရကြည့်ကြရမယ်ရံမှုတက်တယ်လို့ဒီမှာဖတ်ဖို့ရေးအဖွဲ့ရဟုတ်အဓိကကြည့်ကြအောင
်ရန်ကုန်တက္ကသိုလ်အစိုးရညှိနှိုင်းရေးမာစတာပလန်ထဲမှာအဓိပတိလမ်းမှာကားတွေဖြတ်တန်းသွားလာမှုကြောင့်တုံ့ခါမှုဒဏ်ကိုတမိုင်းဝင်အစာအုံတွေခံနိုင်စေဖို့နဲ့ကားတွေကိုဖြတ်တန်းခွင့်မပေးတော့ဘဲလမ်းလျှောက်စပင်းစီဖို့အတွက်သာခွင့်ပြုမှာဖြစ်လို့တက္ကသိုလ်ပတ်လည်စီမံရေးကိုစတင်ဆောင်ရွက်နေတာပါအဲ့ဒီလိုဆောင်ရွက်နေတဲ့အချိန်မှာတက္ကသိုလ်ဝင်အတွင်းကနှစ်ရှည်အပင်တွေကိုဘယ်သူနဲ့မှတိုင်ပင်ခြင်းမရှိဘဲခုတ်လဲရှင်းနေကြတာကြောင့်လက်ရှိတက္ကသိုလ်တက်နေတဲ့ကျောင်းသားတွေကကျောင်းဝင်ဆန္ဒဖော်ထုတ်တာအပြင်ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတွေနဲ့ကျောင်းဝင်အတွင်းကတက်ပင်တွေခုတ်လဲတာကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှာဆိုရင်လည်းရပ်သားပြည်သူတွေကပါလူမှုကွန်ရက်တွေပေါ်မှာဝေဖန်ကန့်ကွက်နေကြတာပါအခုချိန်လေးတပင်း28ပင်ကိုခုတ်ပြီးသွားပြီလို့ဒီမနက်အစည်းအဝေးမှာကျောင်းတော်ဝင်ရှိသူတွေဘက်ကပြောကြားခဲ့ပေမဲ့ကျောင်းသားသမဂ္ဂဘက်ကတော့အဲ့ဒီအရေးအတွက်ထပ်မကတဲ့တပင်းတွေခုတ်ခံနေရတယ်လို့ဆိုပါတယ်။တက္ကသိုလ်ပလန်အတွက်တပင်း86ပင်ခုတ်ဖို့ရထားတယ်လို့ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးမှုမှာဆရာဆရာမတွေဘက်ကပြောခဲ့တယ်လို့ဆိုပါတယ်။